လေးစားရတဲ့သောတာရှင်များရှင်2012တိကိုကြိုးစိုးတဲ့အတန်တွေကဘာအနှံ့မှာကြားနေရပါတယ်2010မှာသောတာရှင်များနဲ့မြမပြည်သူပြည်သားအားလုံးအချင်းထောင်အသီးသီးကနိုင်ငံရေးအချင်းသမားအားလုံးဘေးပရာဝေးကွာပြီးလူအင်ဆန္ဒတွေအမြန်ဆုံးပြေဝကြပါစေခွဲခွာနေရတဲ့မိသားစုတွေအမြန်ဆုံးအတူတကွပြန်လည်ပေါင်းစည်းနေထိုင်ကြရပါစေလို့နှစ်သစ်မှာနှုတ်ခွန်းဆက်လိုက်ရပါတယ်ရှင်နိုင်ငံရေးအချင်းသားတွေနဲ့အချင်းကျမိသားစုတွေကံကိုခေါင်းဆောင်ပြီးခုနှစ်တွေကိုကြော်ဖြတ်နေရပါတယ်ခုနှစ်တွေအလီလီပြောင်းပေမဲ့အခုချိန်ထိအချင်းထောင်ထဲမှာအချင်းကျခံနေရတဲ့နိုင်ငံရေးသမားတွေနဲ့အတူထက်ချက်မကွာလိုက်ပါနေရတဲ့အချင်းကျမိသားစုတွေကပိုးပြီးတက္ကရီတွေကိုဖြိုဖျက်ချင်ကြမှာပါလူတက်နဲ့ထောင်တက်မမျှတဲ့ပြစ်ဒဏ်တွေကလည်းမြမပြီမှာပဲရှိပါတယ်ပြင်ပကဘာကလူတွေလို Happy New Year လို့လွတ်လွတ်လပ်လပ်နှစ်သစ်ကိုနှုတ်ခွန်းမဆက်နိုင်ကြပါဘူးနိုင်ငံရေးအချင်းသမားတွေရဲ့တူညီချက်တစ်ခုကတော့ကိုမိသားစုနဲ့အတူနှစ်သစ်ကိုကြိုဆိုခြင်းကြပါတယ်မျက်မှောက်ပြုနေရတဲ့ရုပ်ဘဝနဲ့ဖြစ်ချင်တဲ့စိတ်ဆန္ဒတို့ရဲ့တိုက်ပွဲကိုပင်ပင်ပန်းပန်းစင်နှွဲရတဲ့အခါသူတို့ခံစားမှုတွေကိုတချင်းကြပြပကြီးအဖြစ်ပုံဖော်ကြပါတော့တယ်။ကော်စလုံးကိုတီးတန်စင်ရှာ၊ကော်ရည်ဘုံးကိုတီးတချင်းဆိုပြီးစိတ်အပန်းဖြေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အမှုပညာခံစားမှုကလည်းလွမ်းမောကြေကွဲဖို့ကောင်းလှပါတယ်။ဒီလိုထောင်တွင်းတချင်းတွေနဲ့ထောင်တွင်းခံစားချက်တွေကိုအခုချိန်ထိမေ့ပျောက်နိုင်စွမ်းမရှိတဲ့နိုင်ငံရေးအကျဉ်းသမားဟောင်းကိုအောင်စောရှာထောင်ထဲကနေနှစ်သစ်ကိုသူတို့ကြိုးစိုးခဲ့ပုံကိုအခုလိုပြောပြပါတယ်အချင်းထောင်ထဲမှာခုနှစ်တွေပြောင်းမဲ့အချိန်ဆိုထောင်ဝင်စားရှိသူတွေကနှစ်သစ်ကူးမတိုင်ခင်ညဘက်မှာကို့အဆောင်ကို့အခန်းနီးချင်းတွေကိုမုတ်ချိုပြီးဝေထားကြပါတယ်အသက်အရွယ်ကြီးတဲ့နိုင်ငံရေးသမားတွေကိုမုတ်နဲ့ကြော့ကြပါတယ်မုတ်ဆိုတာလဲအထုတ်လိုက်မဟုတ်ပါဘူးနှစ်ချက်သုံးချက်လောက်ပဲဝေနိုင်ကြတာပါမုတ်နဲ့ကြော့ပြီးလူကြီးတွေရဲ့ဩဝါဒကိုခံယူကြပါတယ်။ထောင်ဘာယာရဲ့အိတ်ချင်းလို့အော်ချင်းကစပြီးအပန်ထွက်လို့မရတော့ပါဘူး။ဒီဇင်ဘာ31ရက်ည12နာရီအချိန်နှစ်သစ်ကိုကြိုဆိုတဲ့ဝန်ထမ်းတွေအပန်၊ပြင်ပကအရက်သားတွေအပန်၊တေးဂီတတန်တွေကညစ်လီနဲ့အတူပါလာတတ်ပါတယ်။အဲ့ဒီအပန်တဲ့တွေကိုအခန်းချင်းထဲကနေနားစွန့်ရင်ခုန်ရင်းနှစ်သစ်ကိုကြိုဆိုရတာပါ။1962ခုကစပြီးမြမပြည်အတွင်းအလွန်ဆိုးဝါးတဲ့စစ်အာဏာရှင်ကြီးစိုးမှုဖြစ်လာပြီးဒီစစ်အာဏာရှင်ကိုစန့်ကျင်အန်တုဖက်ပြန်တိုက်ခိုက်ခဲ့သူထောင်ပေါင်းများစွာပေါ်ပေါက်ခဲ့ပါတယ်။အယောင်သွေးစုံလာတဲ့နိုင်ငံရေးသမားတွေနဲ့အတူကျောင်းသားလူငယ်နိုင်ငံရေးသမားတွေလည်းလမ်းတွေပေါ်မှာအသက်တွေနဲ့ရင်းငယ်ရပြီးထောင်တွေထဲမှာဘဝတွေနဲ့ရင်းငယ်ကြရပါတယ်။ကိုအောင်စောရှားကတော့88အရေးတော်ပုံမတိုင်ခင်ဂျွန်21ရက်နေ့ညီနီကုန်းအရေးခင်းမှာပါဝင်ခဲ့တဲ့ဘကိုးကောလိပ်ကျောင်းသားတစ်ယောက်လည်းဖြစ်ပါတယ်။မတ်လ23ရက်ကိုစိုးနိုင်ကိုဖုံးမော်ကြာဆုံးမှုတံတားနီမှာကျောင်းသားကျောင်းသူများကြာဆုံးမှုနဲ့အရေးအခင်းနှစ်ခုမှာဖမ်းဆီးခံထားရတဲ့ကျောင်းသားကျောင်းသူတွေပြန်လွှတ်ပေးဖို့တက္ကသိုလ်ကောလိပ်ကျောင်းသားကျောင်းသူအားလုံးအနက်ရောင်ဝစ်စီပြီးအာဏာပိုင်ကိုအန်တုကြပါတယ်။ကိုမောင်မောင်ကျော်ကိုမိုးသီးစွန်ကိုမင်းစီယာကိုကြည်ဝင်း VOA ဌာနမူဟောင်းဦးချမ်းအေးကိုတန်းထွန်းစောဦးဆောင်ပြီးဟောပြောစီယုံဦးဆောင်မှုအောက်မှာပါဝင်ခဲ့သူလည်းဖြစ်ပါတယ်ဂျွန်21ရက်မြေနီကုန်းအရေးခင်းမှာဖြစ်ပျက်ခဲ့တာတွေကိုကိုအောင်စောရှားကဘကိုးကောလိပ်မှာဝါရဖြန့်ချီခဲ့ပါတယ်ဒီအခါဘကိုးကောလိပ်ကျောင်းအုပ်ကြီးဦးမြင့်မောင်ကကျောင်းသားအားလုံးကိုခေါ်ပြီးစူပူရင်ဆန္ဒပြရင်ကျောင်းထုတ်ခံရမယ်အဖမ်းခံရမယ်အပါဝင်ခွေးလေးခုံလို့ဖုံမထဘူးလို့ပြောခဲ့တဲ့စကားကကျောင်းသားတွေရဲ့မခံနိုင်စိတ်ကိုနှိုးဆွညှင့်တင်လိုက်ပါတယ်။အဲ့ဒီညနေမှာပဲကျောင်းသားတွေရွှေမော်တော်ဖျားကိုပတ်ပြီးသပိတ်မှောက်ကြပါတယ်။ကျွေးကြော်တန်တွေကသပိတ်မှောက်မှောက်ဖမ်းဆီးကျောင်းသားပြန်လွှတ်ပြီးသေဆုံးကျောင်းသားရော်ကြေးပေးဆိုတဲ့ကျွေးကြော်တန်ပါပဲ။ဂျွန်22ရက်မှာတော့ဘကိုးကောလိပ်ထဲမှာဆန္ဒပြကြပါတယ်။ဆရာဆရာမတွေကလည်းအိမ်မပြန်ကြပါဘူး။ကျောင်းသားသူဘက်ကရက်တီတဲ့ဆရာမတွေလည်းရှိကြပါလေ။ဆရာမတယောက်ကလည်း အမြင်အမှတ်ရနိုင်မဲ့စကားចောင်းသားတို့ဘက်ကနေအာနာပိုင်ကိုပြောခဲ့ပါတယ်။ចောင်းသားတွေမှာဘာလက်နက်မှမရှိဘူး။ဘောပင်ပဲရှိတာ။ဖောင်တိန်ပဲရှိတာလို့ပြောပါတယ်။ចောင်းသားចောင်းသူတွေအပေါ်ထားတဲ့ဆီယာမရဲ့ဂယုဏစကားကဘဝနဲ့ရင်းလိုက်ရပါတယ်။အဲ့အရေးချင်းမှာပါတဲ့အတွေ့အကြုံရှိတဲ့ကျောင်းသားဟောင်းကိုပြုံးတွင်ကဒီကျောင်းထဲမှာဆန္ဒပြလို့ဘယ်သူမှမသိဘူးညိုတဲ့ဝင်လို့စော်ဩပါတယ်ဒီအချိန်မှာသတင်းတွေဝင်လာပါတယ်ကလျာဏီတိမ်မှာပါတီကောင်စီနဲ့စစ်တပ်တွေရောက်လာပြီတဲ့ကျောင်းသားကျောင်းသူတချို့ရဲ့မိဘတွေစိတ်ပူပြီးလိုက်လာကြပါတယ်အိမ်ကိုပြန်ဖို့ချော့မော့ခေါ်ကြပါတယ်နောက်ဆုံးမျက်ရည်ကန်ထိုးပြီးခေါ်ကြပါတယ်ဒီထဲမှာကိုအောင်စောရှားမိခင်ကတော့ထူးခြားပါတယ်လေเจ้าကအကျော်တွေထောင်အောင်ကျွေးကြော်တန်တိုင်နေတဲ့ပါကိုပါမိုက်ရှာပြီးပြောအပန်ချက်ဆက်ရှာပြီးပြောတဲ့เจ้าသားတွေနဲ့အတူမြို့လူဓုကပါပူးပေါင်းပါဝင်ဆန္ဒပြကြပါတယ်ည၈နာရီမှာတော့စစ်အာဏာရှင်ကဆန္ဒပြသူတွေကိုတနက်နဲ့ပစ်သတ်ခဲ့ပါတယ်လူ80လောက်သေဆုံးပြီး250တယောက်အဖမ်းခံခဲ့ရပါတယ်ရှစ်လေးလုံးအရေးတော်ပုံမတိုင်ခင်ဘကိုးမှာအရင်ဆုံးယဟန်းရှင်လူကျောင်းသားပြည်သူသွေးမြေကြခဲ့ရတဲ့တမိုင်းဝင်နေပါပဲအဖမ်းခံခဲ့ရတဲ့အထဲမှာကိုအောင်စောရှားလဲပါပါတယ်ဇူလိုင်9ရက်နေ့မှာအာနာပိုင်ကပြန်လွတ်ပေးခဲ့ပါတယ်ကျောင်းသားတွေကိုမိဘစီပြန်အပ်တဲ့ပွဲလုပ်ပြီးမှလွတ်ပေးခဲ့တာပါအခုကားငယ်ထောင်ဖြစ်တဲ့ပဲခူးထောင်ကကိုအောင်စောရှားတို့ကိုချုပ်နှောင်ခဲ့တဲ့ရဲအချုပ်ပါဂျွန်22ရက်ပဲခူးတပိတ်ရဲ့သွေးဆက်မျက်ရည်တောက်ခေါက်ကျုံးဝါးတံတွေကကိုအောင်စောရှားကိုရှစ်လေးလုံးလူဓုအေးတော်ပုံကိုဆက်လက်စင်နွှဲဖို့စိတ်ခွန်အားအစ်စ်တွေတွန်းလောင်းပေးလိုက်ပါတော့လေ။